ရခိုင်ပြည်နယ်မောင်တော်ပုတိတောင်ရေတည်တံမြို့နယ်တွင်မှဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တပ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုလူပေါင်း9000လောက်ထွက်ပြေးတိမ်းရှောင်သွားကြတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကခန့်မှန်းထားကြပါတယ်။မောင်တော်ဒေသမှာအကြမ်းဖက်မှုတွေမဖြစ်ခင်ကမွတ်စလင်တပ်သန်းကျော်လောက်ရှိပြီးကြေးရွာအချို့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်မပြေးတဲ့မွတ်စလင်တွေလည်းကြန့်ရှိနေခဲ့ပါတယ်။အခုလက်ရှိမှာတော့မွတ်စလင်ကြေးရွာအချို့မှာထွက်မပြေးပဲကြန့်ရှိနေခဲ့တဲ့လူအရေအတွက်ထက်ပိုမိုများလာနေတာကိုတွေ့နေရတယ်လို့မျက်နှာစင်းတွေကလည်းတောတောင်တွေအနေမှာရန်ပန်ရခါတွေ့နေရတာတွေကြောင့်ဒါဟာတရားမဝင်ပြန်လည်ဝင်ရလာတာဖြစ်တယ်လို့ဒေသခံတွေအကြားမှာပြောဆိုနေကြတာဖြစ်ပါတယ်။မောင်နှောမြို့နယ်မှာနေထိုင်တဲ့ကိုကျော်ဝင်းကတော့သူနဲ့တီးကျွန်းတဲ့မွတ်စလင်လူငယ်တဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းကနေမကြသေးခင်ကပဲမောင်နှောမြို့ကိုပြန်လည်ရောက်ရှိလာတယ်လို့ပြောပါတယ်
။ကျွန်တော်တို့နဲ့တီးနေတဲ့ကျွန်တော်တို့အနီးကကလာပဲအဲ့ဒီကလာကဟိုဘက်ရောက်တော့ပြီးဟိုဘက်ရောက်တော့ပြီးတော့မှပြင်ဝင်လာလို့နေတဲ့ဟာတွေကျွန်တော်တို့မုံတော့မျိုးပေါ်မှာကိုတွေးတယ်တွေးလို့စကားတော့ပြောခဲ့သေးတယ်အဲ့ဒီဘက်မှာအခက်ခဲရှိတယ်လေကျွန်တော်နဲ့တွေးခဲ့တဲ့ကလာလေးဆိုလို့ရှိရင် तू မိသားစုကျန်ခဲ့သေးတယ်အဲ့ဒီဘင်္ဂလားမှာအဲ့ကောင်လေးကဝင်လာတာခြွေစမနေတယ်ဒီရောက်ပြီးမှ MPC ကဲတော့ရတယ်လေကဲခိုးဆိုပြီးတော့နေတာလေအဲ့လိုမျိုးတွေတခြားရော်ကားလူတွေလည်းအဲ့လိုမျိုးတွေးကြတယ်လို့ပြောတယ်ဆွဲသွေးတော့ဟိုဘက်မှာရောက်တယ်ဟိုဘက်မှာရောက်ပြီးတော့စရင်နေပါညာသွင်းပြီးတော့နေပြီးတော့မှတစ်ခါဒီဘက်ကိုပြန်ဝင်လာလို့အဲ့မောင်တို့မျိုးပေါ်ဘက်မှာတော်တော်များနေတယ်ကျွန်တော်တို့မျက်နှာစင်းတွေကမျိုးပေါ်မှာတော်တော်တွေးတာ
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကိုခြားထားတဲ့နေဆက်ချန်စီယိုဟာယာနုံမြစ်တောက်လျှောက်ကာရန်ထားတာမဟုတ်သလိုလုံချုံရေးကိုလည်းနေရာမလက်ခြားထားနိုင်ခြင်းမရှိတဲ့အတွက်လုံချုံရေးအလိုက်ငိုက်ဖမ်းပြီးဝင်ထွက်သွားလာနိုင်တဲ့အနေအထားမျိုးဖြစ်နေတာပါအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်သွားသူတွေကိုပြန်လည်လက်ခံရေးအတွက်မြန်မာအစိုးရကငခုရနဲ့တောင်ပြွန်နယ်နေရာမှာလက်ခံရေးစခန်းတွေတည်ဆောက်ထားပါတယ်။မြန်မာအစိုးရကလက်ခံမှုအစီအစဉ်စောင့်ဆန့်နေပေမဲ့လည်းအချိန်၅လကျော်ကြာလာတဲ့အထိနှစ်နိုင်ငံသဘောတူညီချက်နဲ့အညီပြန်လည်ဝင်ရလာတာမရှိသေးပါဘူး။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ပြီးခဲ့တဲ့မေလ28ရက်နေ့ကထုတ်ပြန်တဲ့ထုတ်ပြန်ချက်တစ်ခုမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာဆက်လက်နေထိုင်လို့ချင်းမရှိတဲ့မွတ်စလင်တွေဟာသူတို့အစီအစဉ်နဲ့တရားမဝင်ဝင်ရလာတာတွေရှိတယ်လို့ဖော်ပြထားပါတယ်။သူတို့ဟာလိုအပ်တဲ့ပုံစံတွေကိုဖြစ်ပြီးတရားဝင်လက်ခံရေးစခန်းတွေကနေတဆင့်ဝင်ရောက်ရမယ်ဆိုတာမသိရှိတဲ့အတွက်ကြောင့်ဖြစ်တယ်လို့လည်းဆိုထားပါတယ်။ဒါအပြင်အဲ့ဒီထုတ်ပြန်ချက်မှာတရားမဝင်ဝင်ရလာသူတွေ62ဦးရှိတယ်လို့ဖော်ပြထားပေမဲ့အဲ့ဒီနောက်ပိုင်းလက်ရှိဒီနေ့အချိန်ထိတရားမဝင်ဝင်ရလာတာတွေဆက်ရှိနေသလားဘယ်လောက်တိရှိနေသလဲဆိုတာကိုအစိုးရဘက်ကထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။တချို့မွတ်စလင်ကြီးပါတွေမှာတော့အကြမ်းဖက်သမားတွေအပြင်တရားမဝင်ဝင်ရောက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေကြောင့်တပ်မတော်ကကြေးရွာတွေအတွင်းဝင်ရောက်ရှာဖွေတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။တရားမဝင်ဝင်ရောက်တာတွေရှိနေတဲ့ကိစ္စတွေကိုအစိုးရကတိတိကျကျစုံစမ်းစစ်ဆေးဖို့လိုအပ်နေတယ်လို့မောင်တော်မြတ်နယ်ရွှေရင်အေးကြီးပါကရဲရွာလူကြီးတူဖြစ်တဲ့ဦးတန်းရွှေကပြောပါတယ
်။ရှင်အတိကျတော့မသိဘူးပေါ့ဗျာ။ဒါပေမဲ့ပထမလူကြီးတွေထဲတဲ့အခုလက်ရှိရှိနေတဲ့လူကြီးကတော်လေးဟိုများနေတယ်ဆိုတာကိုတွေ့ရပါဗျာ။ကျမ်းပိုင်ရကသူတို့စစ်တပ်ကနေပြီးသတင်းရလို့ဆိုပြီးတော့လာလာစစ်တပ်တွေရှိတယ်။အဲဒီမှာဟိုလူဝင်ထွက်ရှိတယ်အကျန်းဖက်ဖွဲ့တွေရောက်တယ်ဆိုတဲ့သတင်းကိုကြားလို့သူတို့စစ်တပ်ကိုယ်တိုင်လာပြီးတော့အဲလိုရှာတာပွေတာတော့သိရပါဘူး။သူတို့ရှာတဲ့အချိန်မှာတော့သူတို့မတွေ့ဘူးလို့အဲလိုပြောတာပါပဲ။သူတို့တဖက်နိုင်ငံကိုထွက်သွားတဲ့လူတွေဝင်လာမယ်ဆိုလို့ရှိရင်လမ်းကြောင်းနှစ်ခုဖွင့်ပေးထားတာရှိတယ်။အဲဒီကနေတရားဝင်လာတာမဟုတ်ပါပဲနဲ့ဒီလိုခုံးဝင်လာတဲ့အဖွဲ့ဆိုလို့ရှိရင်တော့သုဝဌာနကစီစစ်ဖြစ်နေလို့ကျွန်တော်အဲလိုပဲယူဆပါ
ရွှေရင်အေးကြီးပါအနေကညောင်ရှောင်းမွတ်စလင်ကြီးပါဟာပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းကအကြမ်းဖက်သမားတွေနဲ့အစိုးရလုံခြုံရေးတပ်ဖွဲ့တို့အကြားအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ကြီးပါတို့ဖြစ်တဲ့အတွက်လက်ရှိမှာမတင်ငယ်ပေါ်ရမျက်နှာစင်းနဲ့များလာတဲ့အပေါ်ဒေသခံတွေအကြားစိုးရင်ပုံမှန်မှုတွေလည်းရှိနေကြပါတယ်။မောင်တော်မြတ်နယ်ပန်းတော်ပြင်ကြီးပါကမွတ်စလင်ဦးအန်နဝါကတော့ဘင်္ဂလားဒေ့ရှ်ဘက်ကနေတရားမဝင်ဝင်ရလာတာတွေကိုသူ့အနေနဲ့လက်မခံနိုင်ဘူးလို့ပြောပါတယ်။
အင်္ဂလာဆရာနေကတရားဝင်မှလင်းကြောင်းမှပုံကြတာရှိပါတယ်။လက်ကင်စကနပုံကြတာရှိပါတယ်။အဲ့ဒီအမလာမနားနေကကုလာမစရာမှဒီမှာလာဘကဥပဒေပြတင်တာရှိပါတယ်။အဲ့ဒီဥပဒေနဲ့မအေးကိုပြန်ရမှာပါ။အဲ့လိုရှိပါတယ်။ကျွန်တော်တို့ပြန်မအေးလို့လေမရှိတော့ဘူး။ရှိနေတဲ့ကျွန်တော်တို့မှကပါဘူး။ဒါကျွန်တော်နေကတော့မှဟိုကလက်ကင်စကနပုံကြတာရှိပါတယ်။အဲ့ဒီအားနဲ့တရားဝင်လာလို့တရားရမြန်မှာကုလာမစရာကျွန်တော်မှကပါဘူ
း။ဒီကိစ္စတွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့သတင်းထုတ်ပြန်ရေးကော်မတီအတွင်းရင်မူပြည်내ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးမောင်မောင်ကိုဆက်သွယ်မေးမြန်းရမှာသူကအခုလိုပြောပါတယ
်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်လည်းအဲ့ဒီဟာကတို့ကဒဏ္ဍာရီမသိအောင်ပေါ့နော်ဒဏ္ဍာရီမသိအောင်ဆိုတော့အဲ့ဒီဟာကမိုင်းမမိုင်းဆိုတာကတော့တက်ဆိုင်ကဒီသက်အာဏာပိုင်ကနေပြီးကြတာကောင်းပါတယ်ရှင်းရနေရလေပြီးတော့ကျွန်တော်တို့ချောင်းနေပြီးမီဒီယာခီးစဉ်ရှိတယ်အဲ့ဒါမှလိုက်ပါလို့ရတယ်အဲ့ဒီမှာတရားဝင်မြင်လို့ရပါတယ
်မောင်နှောမြို့နယ်မှာတာဝန်ကျနေတဲ့အမည်မဖော်လို့တဲ့လုံခြုံရေးအရာရှိတဦးကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေတရားမဝင်ဝင်ရောက်တာတွေရှိမရှိဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးသက်ဆိုင်ရာဌာနတွေကစီမံချက်နဲ့စစ်ဆေးနေတယ်လို့ပြောပါတယ်။ဒါပေမဲ့လက်တလော့မှာ ဖမ်းဆီးရမိတာတော့မတွေ့ရသေးဘူးလို့ပြောပါရယ်ခင်ဗျာ